2024ခုနှစ်အတွင်းအာရှတိုက်မှာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ900ခန့်လုံးအထိထိုးလာတယ်လို့အာရှဖွံ့ဖြိုးရေးဘက် ADB ကဒီကနေ့ထုတ်ပြန်ပါတယ်။ဝယ်ယူသုံးဆွဲသူပမာဏပိုများလာပြီးတော့ဤပညာသုံးပစ္စည်းတွေဝယ်လိုအားပိုများလာတာကြောင့်အခုလိုခံမှန်းသုံးသပ်တာဖြစ်ပါတယ်။တရုတ်နိုင်ငံကလည်းစီးပွားရေးပိုကောင်းလာအောင်ပိုပြီးတော့ထောက်ပံ့တွေပေးလာဖို့မျှော်လင့်နေကြအောင် ADB ကပြောပါတယ်။ ADB ဘဏ်ရဲ့ဒီအာရှဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့သုံးသပ်ချက်အစဉ်ကန်စားမှာအာရှဒေသအတွင်းစီးပွားရေးကဏ္ဍအများပြားနဲ့ပတ်သက်လို့ဇူလိုင်လတုန်းကထုတ်ပြန်ခဲ့တဲ့အစဉ်ကန်စားအတိုင်းသိပ်အပြောင်းလဲတော့မရှိပါဘူး။ဒီနှစ်အတွက်900ခန့်လုံးခန့်မှန်းထားသလိုလာမယ့်နှစ်မှာတော့ 4.9 ရာခိုင်နှုန်းဖွံ့ဖြိုးတိုးတက်မယ်ဆိုပြီးတော့ခန့်မှန်းပါတယ်။အာရှပစိဖိတ်ဒေသအတွင်း46နိုင်ငံမှာငွေကြေးဖောင်းပွားမှုသုံးသက်ချက်ကိုပြန်လျှော့ချပြီးဒီနှစ်အတွက် 2.8 ရာခိုင်နှုန်းနောက်နှစ်အတွက်တော့အရင်ခန့်မှန်းချက်အတိုင်း 2.9 ရာခိုင်နှုန်းရှိနိုင်တယ်လို့ခန့်မှန်းပါတယ်။